ဧပြီလ9ရက်နေ့မှာကြာရောက်တဲ့ကမ္ဘာ့ကျန်းမာရေးနေ့မှာကမ္ဘာနိုင်ငံတွေအကြာကာယောဂါတွေကာကွယ်တိုက်ဖြတ်ရေးမှာကြီးမားတဲ့ကွာဟချက်တွေရှိနေစေဆိုတာကိုကိုဗစ် -19 ကူးစက်ရောဂါပြခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုချုပ်ထက်ထိုးကပြောဆိုခဲ့ပါတယ
် For all these reasons and more the world needs WHO now more than ever
ကမ္ဘာတဝန်းမှာ COVID-19 ကြောင့်လူပေါင်း962သန်းကျော်ဖျားနာခဲ့ရပြီးလူ 6.8 သန်းကျော်သေဆုံးခဲ့ရပါတယ်။ရာစုနှစ်အတွင်းအကြီးမားဆုံးကပ်ဘေးကြီးဖြစ်တဲ့ COVID-19 တိုက်ဖျက်ရေးကိုလွန်ခဲ့တဲ့3နှစ်စလုံး WHO ကဆောင်ရွက်ခဲ့ပြီးကမ္ဘာကြီးကအခုအချိန်မှာ WHO ကိုအရင်ကတည်းကပိုလိုအပ်နေတယ်လို့လည်း WHO အကြီးအကဲကပြောဆိုခဲ့ပါတယ်။ဒီနေ့ကမ္ဘာ့ကျန်းမာရေးနေ့ဟာဒုတိယကမ္ဘာစစ်အပြီးမှာတည်ထောင်ခဲ့တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့85နှစ်မြောက်နှစ်ပတ်တဲ့နေ့လည်းဖြစ်ပါတယ် WHO အနေနဲ့ရည်မှန်းချက်တွေဆောင်ရွက်နိုင်ခဲ့ပြီးကျန်းမာလိန်နှမျိုးစလုံးအတွက်ကမ္ဘာ့ပြည်မြသက်တမ်းက46နှစ်ကနေ83နှစ်အထိတိုးလာခဲ့ပြီးအဆင်အဆုံးနိုင်ငံတွေမှာအကြီးမားဆုံးအကျိုးမြတ်ရခဲ့တယ်လို့လည်း Tedros ကမှတ်ချက်ပြုခဲ့ပါတယ်ကြောက်ယောဂါကိုအပြစ်ပြတ်ခြေမုံနိုင်ခဲ့ပြီးပိုလီယိုယောဂါကိုလည်းလုံးဝပပပြောက်အောင်ဆောင်ရွက်နိုင်တာလက်တကမ်းပဲလို့တဲ့အကြောင်းသူကပြောဆိုခဲ့ပါတယ်